အိန္ဒိယနိုင်ငံရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသစ်ကိုစန့်ကျင်ဆန္ဒပြပွဲတွေဖြစ်နေချိန်မှာပဲငြိမ်းငြိမ်းချမ်းချမ်းရှိကြဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီကပန်ကြားလိုက်ပါတယ်။အိန္ဒိယရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေဟာဆိုရင်ဝန်ကြီးချုပ်မိုဒီရဲ့ဘဟာဂျာတီယာဂျနတာပါတီရဲ့မွတ်စလင်တွေကိုစန့်ကျင်ပြီးဟိန္ဒူဦးစားပေးရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဝေဖန်ခံရတာဖြစ်ပါတယ်။မွန်ဘိုင်း၊ချန်နိုင်းဘင်္ဂလူးရူးတို့ကကောလိပ်ကျောင်းသားတွေတနင်္လာနေ့ကလမ်းပေါ်ထွက်ဆန္ဒပြကြပါတယ်မြို့တော်ညူဒေလီကတက္ကသိုလ်တစ်ခုတည်းကိုရဲတပ်ဖွဲ့ကအင်အားသုံးဝင်ရောက်ခဲ့ပြီးမျက်ရည်ရိုဘုံးနဲ့ဖြိုခွဲတာကြောင့်ဒါဇင်နဲ့ချီတဲ့ကျောင်းသားတွေဒဏ်ရာရခဲ့ပြီးနောက်တနေ့မှာပဲကောလိပ်ကျောင်းသားတွေဆန္ဒပြကြတာပါအခုဥပဒေသေးချောင်းဒေသတွင်းမှာတောင်းနဲ့ချီတဲ့ဟိန္ဒူရွှေ့ပြောင်းတွေကိုအခြေချခွင့်ပေးမဲ့အရေးစိုးရင်ချက်နဲ့နိုင်ငံအရှိမြောက်ပိုင်းပြည်နယ်တွေမှာဆန္ဒပြသူတွေကပြင်းထန်နေတာနဲ့အတူပဲအတိုက်ခံပါတီခေါင်းဆောင်တွေကပြည်နယ်အတော်များများမှာဆန္ဒပြပွဲတွေလုပ်နေကြပါတယ်။အခုအိန္ဒိယရဲ့နိုင်ငံသားဖြစ်ခွင့်ဥပဒေအရအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်တို့ကဘာသာရေးအရလူနည်းစုဖြစ်ပြီးဖိနှိပ်မှုနဲ့ရင်ဆိုင်နေရတဲ့ဟိန္ဒူ၊ဆစ်ခ်၊ခရစ်ယာန်ဘာသာဝင်တွေအိန္ဒိယနိုင်ငံသားလုပ်ငန်းစဉ်ပို့ပြီးတော့မြန်ဆန်သွားစေမှာဖြစ်ပေမဲ့မွတ်စလင်တွေတော့မပါပါဘူး။အိန္ဒိယအစိုးရကတော့ဘာသာရေးအရာဗတ်လိုက်တာမဟုတ်ဘူးလို့ညှင်းဆိုပြီးအစ္စလမ်တိုင်းပြည်တွေမှာမွတ်စလင်တွေကလူနည်းစုမဟုတ်တာကြောင့်အခုလိုခြံလှက်တာလို့ပြောဆိုထားပါတယ်။